နေပြည်တော်ဒက္ခိဏခရိုင်တရားရုံးရှိမှာသတင်းသွားယူခဲ့တဲ့ BBC သတင်းတောင်နဲ့မြစည်းမသတင်းဌာနအယ်ဒီတာဟောင်းတူတို့ဒီကနေ့ဖမ်းဆီးခံခဲ့ရပါတယ်။သူတို့ကိုဘယ်လိုစွဲချက်နဲ့ဖမ်းဆီးတယ်ဆိုတာနဲ့ဘယ်နေရာမှာထိမ့်သိမ်းထားတယ်ဆိုတာအခုချိန်ထိတော့မသိရသေးပါဘူး။ဒီအကြောင်းရန်ကုန်ကရတဲ့သတင်းကိုမခင်ဖြူထွေးပြောပြပေးပါရှင်။
ဒီကနေ့နေပြည်တော်ဒက္ခိဏခရိုင်တရားရုံးရှိမှာ NLD ပါတီနာယကဦးဝင်းထိန်ယုံကျိန်းနဲ့ပတ်သက်ပြီးသတင်းယူဖို့ရောက်ရှိနေတဲ့အချိန်အဲ့ဒီသတင်းတောင်နှစ်ဦးအဖမ်းခံခဲ့ရတာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့သူတွေဟာ BBC နေပြည်တော်သတင်းတောက်ဦးအောင်သူရနဲ့စစ်ကောင်စီကလုပ်ငန်းလိုင်စင်ရပ်ဆိုင်ထားတဲ့မင်းစီမသတင်းဌာနနေပြည်တော်အက်ဒီတာဟောင်းဦးတန်းထိုက်အောင်တို့ဖြစ်ပါတယ်။သူတို့ကိုဘယ်လိုပုံမှန်နဲ့ဘာကြောင့်ဖမ်းနေဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။သတင်းစာဆရာဦးစီသူအောင်မြင်ကတော့လက်တလောသတင်းမီဒီယာသမားတွေသတင်းရယူခွင့်အနှိမ့်ဆုံးအခြေအနေဖြစ်နေပြီလို့ပြောပါရယ
်ဒီတရားရုံးဆိုတဲ့ဥစ္စာကသရပြပွဲလည်းမဟုတ်ဘူးပါလည်းမဟုတ်ဘူးဒီလိုနေရာမျိုးမှာတော့ဖားမယ်ဆိုတော့ကျန်တဲ့အဲ့လိုမျိုးသရပြပွဲလိုနေရာမျိုးတွေအခြားသောနေရာမျိုးတွေမှာဆိုရင်တော့ဟိုတင်းတော့ဆိုရင်ဖားမှာပဲဆိုတဲ့ဟာပဲသူကအရင်ဖားတွက်တယ်အဖမ်းပြီးတော့မှအဲသူစစ်ဆေးကြည့်မယ်တင်းတော့ဟုတ်လားမဟုတ်လားဒါဟုတ်ပြီးတင်းတော့ဟုတ်ပြီးဒီဥစ္စာကဆိုရင်လည်းဘယ်လိုအလုပ်လုပ်ပေးနေတယ်လဲပေါ့အဲ့တော့ဟိုတရားဝင်ပတ်ဖို့တင်ရတာမဟုတ်ဘူးဟိုဘာလဲသူတို့ပြင်လာတဲ့ဟာလည်းဖြစ်တယ်ဆိုရင်တော့အဲ့ဒီအချက်ကိုသူကြိုက်ပြီးတော့သူရေးယူမှာပေါ့ဆိုတော့ဟိုတရင်တော့ဒီကတော့ပြမပတရင်ယူဖို့မလွယ်ဘူးဆိုတော့အခြေအနေမျိုးကိုဒါပြတာပဲလေအဲ့လိုပဲနားလည်ရမှာပေါ့
ဒီကနေ့ဦးဝင်းထိန်တရားရုံးယုံချင်းတရင်ကိုတခြားတရင်ဌာနတွေကတရင်တော့တွေလည်းတွားရောက်တရင်ယူခဲ့ကြပြီးတခြားတရင်တော့တွေပြန်သွားပြီးတော့သူတို့နှစ်ဦးတည်းကြံတော့မှအခုလိုဖမ်းခေါ်သွားတာဖြစ်တယ်လို့နေပြည်တော်အခြေစိုက်တရင်သမားတဦးကပြောပါတယ်နှစ်ယောက်စလုံးကိုစစ်မေးစရာရှိလို့လိုက်ခဲ့ပါဆိုပြီးရဲကားမဟုတ်ပဲအိမ်စည်းကားပေါ်ကိုခေါ်တင်သွားတဲ့အကြောင်းမျက်မြင်တွေ့သူတူကပြောပါတယ်။ဥအောင်သူရောကိုဘဲသူဘဲဝါမှန်းမသိတဲ့သူတွေကခေါ်ဆောင်သွားတဲ့အပေါ်မှာအချူပဲစွရင်တဲ့အကြောင်း BBC သတင်းဌာနကပြောပါတယ်။သူ့ကိုရှာတွေ့ဖို့လှုံ့ဆော်နိုင်သမျှအားလုံးလုံးနေတဲ့အကြောင်းသူ့ဘဲမှာရှိတယ်ဆိုတာနဲ့ဘေးရန်ကင်းတယ်ဆိုတာသိရဖို့ကူညီပါလို့အာဏာပိုင်တွေကိုတောင်းဆိုပါတယ်ဆိုပြီးတော့လည်း BBC ရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟာဦးစရာလှိုင်ကတော့လက်ရှိအချိန်ဟာသတင်းမီဒီယာလောကအတွက်အမှောင်ဆုံးအချိန်တစ်ခုလို့ပြောပါရယ
်ဖေဖော်ဝါရီ1ရက်နေ့အနာသိမ့်လိုက်တဲ့အခါကျေဝင်တော်လာနေတဲ့လောက်ကန်ကြီးတဲ့မီဒီယာအပိတ်ခံရတာပေါ့နော်ဒီကုန်းကပြစ်စင်းနဲ့တီဗီစာပိတ်ခံရတယ်အဲပြီးတော့စနပ်တော့ကမှသတင်းလိုက်ယူနေတယ်သတင်းတော့ပေါ့နော်သတင်းတော့မင်းတင်ချသိအောင်အဲထိရှောင်းဒီတော့မှလည်းဖန်ခံနေဆိုအဲ့ဒီကကျွန်တော်တို့ကလည်းတော့ခွင့်ရမရှိတော့ဘူးနောက်ပြီးတော့မှဥပဒေနဲ့ကျူကျင်တာလေအများကြီးပဲလေအဲဆိုင်နဲ့ defense တွေတော့ကမာရွေးမီဒီယာဆိုလို့ရှိရင်လည်းရုံးကန်တဲ့ဝင်တွေရိုက်ခွဲတွေတကယ်သာဆရာမြတ်ကိုဖမ်းတော့တယ်ပေါ့ဆိုတော့တကယ်တရားမဲ့ကျူကျင်နေတဲ့ကိစ္စရယ်ဆိုတော့ကျွန်တော်လက်ရှိနေထားရတရားစာအလွတ်လက်ခွင့်ဆိုတာအရှိကိုမရှိတော့ဘူးလို့ပြောတတ်လို့ရပါတယ်နောက်ကျွန်တော်တို့တရားစာဆရာကြီးကိုတိုင်ကလည်းအနေထားထဲမှာနေနေရတယ်ပေါ့လေဆိုတော့ဟိုဒါတော့လည်းအများနဲ့ဆန်တော့အများလည်းဘယ်လိုပဲခံရတာပေါ့လေဆိုတော့လမ်းပေါ်လက်လျှော့နေတဲ့ဘီလူတောက်ကိုလည်းတလူကြီးကျန်တဲ့ဖန်ဆီးတဲ့လူရှိတဲ့ခါကျတော့ဒေသဆိုင်ရာတွေကပို့ပြီးတော့စိုးတာပေါ့နော်ပို့ပြီးတတိထားရမယ့်အခြေအနေတော့လက်လက်ခွင့်လုံးဝမရှိတော့လို့ပဲပြောလို့ရပါတယ
်မကြသေးခင်ရပိုင်းကလုတ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာ BBC သတင်းတောက်ဦးအောင်သူရရဲ့မိကုံးတစ်ခုအပေါ်စစ်ကောင်စီပြောဝင်ရကပြင်းပြင်းထန်ထန်တုံ့ပြန်တဲ့ဖြစ်ရရှိခဲ့ပါတယ်ဒါပေမဲ့လည်းအခုဖန်ဆီးမှုကအဲ့ဒီမင်းမြန်ချက်နဲ့ဆက်ဆက်သလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးကြပြင်လုပ်ငန်းလိုင်စင်ပိတ်ထားတဲ့မင်းစီမာသတင်းဌာနကအက်ဒီတာဟောင်းဦးတန်းထိုက်အောင်ကိုပါဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုလည်းမသိရသေးပါဘူးဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးမေးမြန်းဖို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့ချိန်ကတည်းကဆိုရင်မြန်မာနိုင်ငံမှာသတင်းထောက်အယောက်90နီးပါးဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်ကအယောက်20ကျော်ပြန်လွတ်ခဲ့ပါတယ်အခုအချိန်မှာသတင်းတောက်20ထက်မနည်းဖမ်းဆီးခံထားရဆဲဖြစ်ပြီးဒီထဲက10ဦးထက်မနည်းဟာနှစ်ရှည်ထောင်ဒဏ်ကြားခံရနိုင်တဲ့ပုံမှန်မျိုးတက်ပြီးတရားစွဲဆိုခံထားရပါတယ်ရှင်